ရှင်တို့ခုနဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့ဇူလိုင်လ9ရက်တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9999အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်။အစီအစဉ်တွေထဲမှာအရင်ဆုံးနားဆင်ကြရမှာကမြန်မာပြည်ကပေးစာများစီစဉ်တဲ့အတူပြည်တွင်းသုံးသက်ချက်စီစဉ်တွေဖြစ်ပါတယ်ဒီနောက်မှာတော့
ဝင်းဖင်ငယ်ရွယ်စဉ်အသက်20ဝန်းကျင်လောက်ဘာကိုပဲဖြစ်ဖြစ်ကန့်နှံတိုက်တတ်တဲ့အချိန်ပေါ့ဗျာမန္တလေးမြောက်ပြင်တနေရာမှာဖြစ်ပါတယ
်ဆွေဆောင်မှုပညာရှင်ဦးဝင်းဖင်ပြောပြမယ်တက်ကြီးစကားအစီစဉ်ကိုလည်းစောင့်မျှော်နားဆင်ကြပါရှင်ဒီစီစဉ်တွေကမှအခုရင်ဆုံးတော့တော်ဒရှင်တွေရဲ့စာတွေကိုပြန်ကြားပေးမယ်မြန်မာပြည်ကပေးစာများကဏ္ဍဖြစ်ပါတယ်မဲအေးတနာကျော်ကစီစဉ်တင်ဆက်ထားတာပါရှင်
လာပါရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်မြစ်တာဒီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်ဗီဒီယိုအစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့တော်ရရှင်ရဲ့စာတွေကိုအရင်ပြောပြပေးသွားပါမယ်အခုမှစသုံးတာပါတကယ်ချင်းပြောပြလို့အခုမှ VOA website ကိုစပြီးတော့ကြည့်ဖြစ်ပါတယ်ဆိုတော့တော်ရရှင်ကတော့တော်ရရှင်ချစ်ရှားဖြစ်ပါလေဒီတော်ရရှင်ကသတင်းတွေကောင်းပါလေများများအောင်မြင်ပါစေဆိုပြီးလဲစာတို့လေးရေးလာပါတယ်ရှင်တော်ရရှင်ကိုကြားဖြတ်ပြီးတော့ကျမတို့ VOA ကိုဆက်သွယ်လို့ရမယ့်လိပ်စာတွေလေးကြီးညာပေးခြင်းပါတယ်ရှင် VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိတ်သားအမှတ်855ရန်ကုန်စာလိုက်ကြီးဆိုရင်ရောက်ပါပြီနော်တော်ရရှင်ရဲ့အားလုံးစာထက်တာအဆင်ပြေလွယ်ကူမယ်လို့မျှော်လင့်မိပါတယ်ရှင်အမေရိကန်ပြည်အောင်စု Texas ပြည်နယ်ဟူဆန်မျိုးကရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးခြင်းပါတယ်ဖော်ပြပေးတယ်ဆိုတာတည်းဖြေချပေးတယ်ဆိုရင်ပို့ပြီးမှန်ပါလိမ့်မယ်နော်ဒီသောရရှင်ကဒီအမေရိကန်ပြည်အောင်စုမှာကြီးပြင်းနေထိုင်နေတဲ့သူ့ရဲ့သားဖြစ်သူကမြန်မာဘာသာစကားကိုသဘောမကျတာနဲ့ပတ်သက်ပြီးတော့ VOA ကိုလှမ်းမေးထားတာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်မကတော့ဒီမြန်မာစာနဲ့ပတ်သက်ပြီးတော့ကြွန့်ကျင်တဲ့အရင်တုန်းကကျွန်တော်တို့ VOA ဌာနပိုင်းမှာလည်းအလုပ်ဝင်သွားတဲ့မမေငိမ့်စာရေးဆရာမလည်းဖြစ်ပါတယ်စာရေးဆရာမေငိမ့်မမေငိမ့်ကိုဆက်သွယ်ပြီးတော့ဒီသောရရှင်ရဲ့စာလေးကိုဖတ်ပြပြီးတော့မေးကြည့်ပါမယ်နော်ဟိုဒီသောရရှင်ကပြောထားတာကသူ့ရဲ့သားရဲ့မြမလိုအရေးရောအဖက်ကပြောရတက်တယ်ပေါ့လေဒါပေမဲ့ तू ကပြောတယ်ပေါ့နော် तू ရဲ့အဖေကိုပေါ့ဒီမြမစကားကဘယ်မှာအသုံးဝင်လို့လဲပေါ့နော်ဟိုမြမစကားအသုံးမဝင်လို့ तू ထင်လို့ဒီမြမစကားကိုမပြောချင်တော့မရေးချင်တော့မဖတ်ချင်တော့ပေါ့လေအဲကြောင့်မလို့ तू အဖေကစာရေးပြီးတော့မေးလေးလာတာပါအဲ့တော့မမေငင်းကရောဒီဘာသာစကားရဲ့အသုံးပြုပုံနဲ့ပတ်သက်ပြီးတော့ဘယ်လိုယူဆပါလဲရှင်ဒီသောရရှင်ကိုဘယ်လိုဖြည့်ပေးချင်ပါလဲ
ဟုတ်ဟုတ်ကဲ့ကျမလေးဒီမှာဟိုကျမဆိုလေကလေး၃ယောက်ရှိတာပေါ့နော်ကျမကလေးတွေကိုကျမမြန်မာစာအောင်မပြတ်တင်ခဲ့တယ်ဆိုတော့ဒီနေ့ညရောက်တဲ့အခါကျတော့လေကျမကကလေးတွေကိုမြန်မာစာဆက်ပြီးတော့တင်မဲလို့စဉ်းစားတယ်ကျမစဉ်းစားတဲ့အဓိကအချက်ကတော့တခုလေမဖြစ်လို့လဲဆိုတော့ဒီမြန်မာစာဆိုတာမြန်မာစကားဆိုတာကကျမတို့ကမြန်မာလူမျိုးဖြစ်တဲ့အတွက်ကိုယ့်ဘာသာစကားကိုကိုတန်ဖိုးထားချင်လို့ရောကိုယ့်ဘာသာစကားမပြောက်ပြက်စေချင်လို့ရောနောက်တစ်ခုကကြတော့ဘာသာစကားဆိုတာကိုယ့်ဘာသာစကားမှမဟုတ်ဘူးဘယ်ဘာသာစကားမှဆိုသူ့မှာတန်ဖိုးတစ်ခုရှိတယ်ရင်ကျင်းမှုအရာရောအတုံးဝင်မှုအရာရောဒါကြောင့်ကျမကစဉ်းစားတယ်ကလေးတယောက်ဟာရှိပြီးသားဘာသာစကားလည်းဖြစ်တယ်ကိုမိခင်ဘာသာစကားလည်းဖြစ်တယ်ဆိုရင်ဒီဘာသာစကားကိုဆက်ပြီးတော့ထင်းဖို့တာဝန်ရှိတယ်လို့ကျမကထင်တယ်တော့လူအနေနဲ့ပေါ့နော်လူတယောက်ချင်းစီအနေနဲ့ရောနောက်တစ်ခါဒီနိုင်ငံမှာရောက်နေတဲ့အတွက်ကြောင့်မလို့အင်္ဂလိပ်စကားဆိုတာကသူတို့ရဲ့ဒီပထမဘာသာစကားမိခင်ဘာသာစကားဖြစ်နေဆိုရင်ကျမတို့ရဲ့ဘာသာစကားဟာဒုတိယဘာသာစကားဘာဖြစ်လို့မဖြစ်နိုင်ရမှာလဲပေါ့နောက်တစ်ခါဒီဝရောက်လို့ပညာရေးစနစ်ကိုလေ့လာကြည့်တဲ့အခါကျတော့လေအတန်းကြီးလာတာနဲ့အပြာကလေးတွေဟာဟိုသူတို့ကတော့ second language လို့ခေါ်တယ်ဒုတိယဘာသာစကားတစ်ခုယူကိုယူရတယ်အခုလိုအချိန်မှာကဒီကဘာကြီးကပို့ပြီးတော့ဟိုတိုးတက်လာတာနဲ့အပြာဘာသာစကားကြီးအတွက်ကပို့များလာတယ်ဥပမာအခုကျမအလုပ်လုပ်တဲ့အကြောင်းဆိုလို့ရှိရင်ကျမတို့ဒါဘာသာစကားအကြောင်းလို့ခေါ်မှာပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်တန်တမန်တွေကိုဒီသူတော်မင်းနိုင်ငံနဲ့တက်ဆိုင်ရာဘာသာစကားတွေသင်ရတယ်အဲ့ဒီလိုဒီဘာသာစကားကိုတတ်ထားလို့ရှိရင်သူတို့ယူဆတာကအဲ့ဒီနိုင်ငံမှာအလုပ်လုပ်တဲ့အခါမှာဒီလူလူတို့နဲ့ပို့ပြီးတော့ဆက်ဆံရေးရောအစိုးရနဲ့ဆက်ဆံရေးမှာပို့ပြီးရင်းနှီးပွင့်တယ်ပို့ပြီးတော့နားလည်တယ်နော်တယောက်နဲ့ကြောင့်ပို့ပြီးတော့ထိတွေ့တယ်လို့ထင်တယ်ဒါဟာငြိမ်းချမ်းရေးကိုလည်းဥတည်တယ် နော်တယောက်နဲ့တယောက်နဲ့မေးဖြစ်ဆွေးဖြစ်လဲပူဖြစ်တယ်ဒါကတပိုင်းပေါ့နော်ကျမဒီမှာဘာသာစကားကြောင်းဖွင့်ပေးတယ်ဆိုတာကလေဒီမှာရှိတဲ့ဒီဗမာလူမျိုးမိသားမိဘတွေရဲ့ကလေးတွေကဒီနိုင်ငံမှာမွေးတဲ့ကလေးအများစုရောမြန်မာနိုင်ငံမှာနေခဲ့ပြီးကမှဒီဘက်ကိုပြောင်းလာတဲ့ကလေးတွေရောတချို့ကဗမာစကားကိုမပြောက်သွားခြင်းဘူးတချို့ကဗမာစကားတတ်ခြင်းတယ်အခုလိုအချိန်မှာပိုတတ်ခြင်းလာတယ်ဘာဖြစ်လို့လဲဆိုတော့ဒီမြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးကိုပိုဖွင့်လင်းလာတဲ့အခါမှာသူတို့ကမြန်မာလူမျိုးဖြစ်တဲ့အတွက်တချိန်မြန်မာပြည်မှာခုတိုင်းပြည်တွေပြန်အလုပ်လုပ်လို့ရှိရင်သူတို့ရဲ့ဘာသာစကားတတ်တဲ့အတွက်ပုံပြီးထိထိရောက်ရောက်နေစေတနာပါပါနဲ့ပို့လုပ်နိုင်မယ်လို့ကလေးတွေကိုယုံကြည်အောင်လေကျမကပြောတယ်။ဒါကြောင့်ကျမကစနေနေ့တိုင်းအဲ့ဒီပြည်တန်းကိုကျမဒီပရဟိတအနေနဲ့ပေါ့နော်လုပ်ပေးနေတာ။ဘာဖြစ်လို့လဲဆိုတော့ဘာသာစကားတစ်ခုပို့တတ်လို့အမိုးရှိတယ်အသုံးကျတယ်ပဲရှိတယ်။အသုံးမဝင်ဘူးဆိုတာလုံးဝမရှိပါဘူး။အထူးသဖြင့်ကိုမိခင်ဘာသာစကားကိုပြည်ပမှာနေရင်တတ်တဲ့အတွက်ကြောင့်လို့ကိုနိုင်ငံအတွက်ပို့ပြီးအလုပ်လုပ်နိုင်မယ်လို့ယုံကြည်ဖို့အတွက်ကလေးတွေကိုလည်းလမ်းညွှန်ဖို့လိုတယ်ပြောပြဖို့လိုတယ်အဲ့လိုထင်ပါရှင
်ဟုတ်ကဲ့မမငိန်ဖြစ်ကြပေးတာကျေးဇူးတင်ပါတယ်ရှင်ဒီလိုမျိုးသောရရှင်တွေက VOA ကိုစာထည့်ပြီးမေးမြန်းလာတဲ့မိကွန်းတွေကိုတော့ကျွန်တော်တို့အလင်းသိရင်သိတယ်လို့သက်ဆိုင်ရာပုံကိုယ်ရေးစီကိုဆက်သွဲပြီးတော့ကျွန်တော်တို့အတက်နိုင်ဆုံးမေးပေးပါမယ်နော်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးမဖော်ပြပေးခင်မှာအခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလေးတုံးနဲ့ဖျော်ဖြေပေးခြင်းပါတယ်ဒီတစ်ပတ်တော့တောက်ကြာနေကပဲ American ပြည်အောင်စုရဲ့ 4th of July လွတ်လပ်ရေးနေ့အမှတ်တရအဖြစ်နဲ့အမေရိကန်ပြည်အောင်စုနဲ့ပတ်သက်ပြီးတော့ရေးသားဆက်ဆူထားတဲ့သတင်းလေးတစ်ပုဒ်ထုတ်လွှင့်ပေးမယ်လို့စိတ်ကူးထားတာပါဒီသတင်းလေးကတော့အမေရိကန်ပြည်အောင်စုမှာမိသားစုပေါ်ကဘယ်လိုမျိုးပိုင်ဆိုင်ထားကြသလဲပြီးတော့စူးစမ်းရင်ဘာမှမဆိုဖြစ်နိုင်တယ်ဆိုတဲ့ American Dream American အိမ်မက်တွေအကြောင်းရေးသားဖွဲ့ဆိုထားတဲ့သတင်းပဲဖြစ်ပါတယ်ဒီတော့ဒီလိုမျိုး America အကြောင်းဖွဲ့ဆိုထားတဲ့သတင်းတွေကဒီသတင်းသစ်လေးဒီနှစ်ပိုင်းတွေမှာထွက်ထားတဲ့သတင်းလေးဖြစ်တဲ့ Made in America ဆိုတဲ့သတင်းလေးကိုရွေးချက်ထားပါတယ်เนาะနာမည်ကျော် rapper တွေဖြစ်တဲ့ Jay-Z နဲ့ Kanye West တို့ rap ဖြစ်သူဆိုတာ Sweet King Martin Loretta, sweet brother Malcolm, sweet Queen Betty, sweet mother Mary, sweet father Joseph, sweet Jesus, we made it in America, sweet baby Jesus, ooh, ooh, ooh. Oh sweet baby Jesus, we made it in America. I told my mama I was on the come up. She said you going to school, I give you a summer. Then she met no ID and gave me his number. 10 years later, she driving a Hummer. Niggas hustle every day for a beat from Ye. What I do? Turn around, get them beats to J. And I'm rapping on the beats they was supposed to buy. I guess I'm getting high on my own supply. Downtown mixing fabrics, trying to find the magic. Started a little blog just to get some traffic. Old folks will tell you not to play in traffic. A million hits and the web crashes. Damn, South Park had them all laughing. Now all my niggas designing and we all swagging. Ignore the critics just to say we did it. This ain't no fashion show, motherfucker, we live it. King Martin, sweet Queen Coretta, sweet brother Malcolm, sweet Queen Betty, sweet mother Mary, sweet father Joseph, sweet Jesus, we made it in America, sweet baby Jesus. Jay-Z နဲ့ Kanye West rap ဖက်တီဆိုထားတဲ့ Made in America ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာသတင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဖြောပြပေးသွားအောင်မှာဖြစ်ပါတယ်ရှင်။အခုတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်။ရခိုင်ပြည်နယ်ကတော်ရရှင်ကတော့တရားဥပဒေစိုးမိုးစေခြင်းလို့ပြည်သူတို့စာရေးလိုက်ရပါတယ်။ဆိုပြီးတော့လိုင်စင်မဲ့ကားတွေဖမ်းဆီးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတာပါ။အရှိတောင်အာရှမှာတည်ရှိတဲ့အခုမြန်မာနိုင်ငံကဖွံ့ဖြိုးတိုးတက်လာနေတဲ့နိုင်ငံဖြစ်သလိုနိုင်ငံတွင်းမှာလည်းသဘာဝတည်ရန်ဇာတာတွေကတခြားအာရှနိုင်ငံတွေထက်တောင်မှပြည်စုံကျွယ်ဝတဲ့နိုင်ငံဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့မြန်မာတိုင်းရင်းသားတွေဂုံယူဝင့်ကြွားပီတိဝေဖြာရတာပါဒါမှမဟုတ်လေတရားဥပဒေစိုးမိုးရေးအခန်းကဏ္ဍမှာတော့မာရွေးနဲ့ဆုံးဖြတ်ချက်တွေလောက်ကိုင်းချက်တွေကြောင့်နိုင်ငံတော်ရဲ့တည်ငြိမ်အေးချမ်းသာရမှုတွေအတွက်အနောက်ရှေ့အဟန့်အတားဖြစ်ရပြီးတော့တိုင်းသူပြည်သားတွေလည်းအရှက်ရစေပါတယ်ဆိုပြီးတော့ဒီတော်ရရှင်က ဘယ်လိုနေရာမှာတရားဥပဒေစိုးမှုရောင်းနေနေတာကိုထောက်ပြထားလဲကြည့်ရအောင်ပါနော
်မြန်မာနိုင်ငံအတွင်းကိုတွင်းနေတဲ့ကားတွေဟာလိုင်စင်နဲ့တင်သွင်းခွင့်ရှိတယ်လို့လိုင်စင်မဲ့ကားတွေလည်းတင်သွင်းနေပါတယ်ဒါပေမဲ့ရခိုင်ပြည်နယ်စစ်တွေမြို့တစ်ခုထဲမှာလည်း3ရက်6လ2014ခုနှစ်မှာစတင်ပြီးလိုင်စင်မဲ့ကားတွေကိုလိုက်လံဖမ်းဆီးနေရမှာဥပဒေကိုလေးစားလိုက်နာသူတူအနေနဲ့ဝေခွဲမရဖြစ်နေရပါတယ်တရားဥပဒေဆိုတာနေရာကွက်ပြီးတော့ထုတ်ပြန်ဆောင်ရွက်လို့ရပါသလားခင်ဗျာလိုင်စင်မဲ့ကားတွေဟာမြန်မာနိုင်ငံအတွင်းပြည်နယ်တိုင်း14ခုနဲ့ရခိုင်ပြည်နယ်တစ်ခုတည်းသာရှိတာမဟုတ်ပါဘူးဥပဒေတိုင်းဆောင်ရွက်မယ်ဆိုရင်တခြားနေရာမှာလည်းဖမ်းဆီးသင့်ပါတယ်ဒီလိုမညီမျှတဲ့နိုင်ငံအတွင်းမှာကျင့်သုံးနေတဲ့ဥပဒေကိုရှက်မိပါတယ်အဲ့ဒီလိုပြုလို့ဆောင်ရွက်နေကြဟာဘက်လိုက်တော့ဥပဒေဓမ္မမဟုတ်ဂုံတိတ်ခါမဲ့တဲ့ဥပဒေဖြစ်မှတ်ယူထင်မြင်ယူဆမိပါတယ်အဲ့ဒါကြောင့်ဥပဒေတာဝန်ရှိသူတွေအနေနဲ့ပြန်လဲပြီးတော့စီစစ်ဆောင်ရွက်တင်မှာကြောင်းအပြုသဘောနဲ့တင်ပြအပ်ပါတယ်ခင်ဗျာ
တရားဥပဒေအတိုင်းလိုင်စင်မဲ့ကားတွေကိုဖမ်းဆီးတာဆိုပေမဲ့လည်းဘာဖြစ်လို့တနေရာတဲကိုကွက်ပြီးတော့အဲ့ဒီတရားဥပဒေကအစိုးမိုးတည်မြဲနေရတာပါလေဒါကဗလိုက်မှုရှိတဲ့ဥပဒေမဟုတ်ပါဘူးလားဆိုပြီးတော့သောရရှင်တယောက်မေးခွန်းထုတ်ပြီးတော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့မေးမြန်းလာတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာပဲရက်ချင်ပါတယ်နော်အခုတော့သောရရှင်တွေကိုမြန်မာတချင်းလေးတပုတ် video ကတိလက်ဆောင်ပေးကြပါတယ်ရှင်။အဆိုတော့အမျိုးသမီးလေးတွေဖြစ်တဲ့ချမ်းချမ်းဇန်နူးနဲ့ Iron စင်မမျိုးတို့ပူရဲပြီးတော့တည်ဆူထားတဲ့အချစ်ထက်မကဆိုတဲ့ Day Album နဲ့ကတချင်းနမေကလည်းအချစ်ထက်မကဖြစ်ပါတယ်ရှင်။ဒီတချင်းလေးကို view တိချစ်တဲ့သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်။နားဆင်ကြည့်ပါအောင်ရှင
်။မောင်ကပါမြေထဲจะส่งเกโกเสด็จเจ็งๆเปียวเลยนะลองตัวกวยเนดีเดียเมียอซอซอที่เอาทุนนะคันซายาเรเดียวเทชิ
ဇန်နူးနဲ့ Iron စင်မမျိုးတို့တည်ဆူထားတဲ့အချစ်ထက်မကားဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တဲ့ချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။
ကြောင့်စီစဉ်တင်ဆက်တဲ့မြန်မာပြည်အားပေးစာကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါလေရှင
်။ internet ခေတ်မှာဆက်သွယ်မှုတွေတိုးတက်လာနေတာနဲ့အမျှသတင်းတွေရောသတင်းမဟုတ်တာတွေရောပိုပြီးမြင်မြန်ဆန်းဆန်းပြန့်နှံ့လာရကမကြာခဏပြဿနာတွေပေါ်လာတတ်တာဟာဘာကြောင့်ပါလဲ။ပြဿနာတွေမဖြစ်ဖို့ဆိုရင်ဘာတွေလုပ်သင့်တယ်လဲဆိုတာကိုအင်္ဂါနေ့ညတိုင်းရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-32-38-5554ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်။ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်။
သရရှင်တွေအနေနဲ့အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ထပ်မံတိုက်တွန်းပါရစေရှင်။မကြခင်မှာတော့တကြီးစကားစီစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုအလှည့်ပေးပါရစေ။သမရဦးသိန်းစိန်အနေနဲ့တိုင်းပြည်ကိုတည်ငြိမ်အောင်မဆောင်ကျင်းနိုင်ဘူးလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါရစေ။စီစဉ်သူဦးစီသူအောင်မြင့်နဲ့အတူမဲ့ရင်ကျင်းနိုင်ကကူညီတင်ဆက်ထားပါရရှင်။
အလုံးပြကြပြီးဖြစ်တဲ့အတိုင်းမြန်မာနိုင်ငံရဲ့ယဉ်ကျေးမှုမျိုးတော်မန္တလေးမှာအလွန်အယုတ်ဆိုးအကြီးတန်းတဲ့အကြမ်းဖက်မှုတစ်ခုဖြစ်ပွားသွားခဲ့ပါပြီ။လူနည်းရောက်တွေတချို့တန်ရာရနေအိမ်တွေကားတွေဆံကယ်တွေတိုက်ခိုက်ဖြစ်စီခံရတာတွေဖြစ်ပွားခဲ့ပါပြီ။ထုံးစံတိုင်းဤပညာခေတ်ကြီးမှာဒီသတင်းကဘာတလွားတမုတ်ချင်းပြန့်နှံ့သွားခဲ့ပြီလည်းဖြစ်ပါတယ်။ဒီထက်ပိုဆိုးတာကမန္တလေးနေပြည်သူတွေရဲ့စိတ်မလုံခြုံမှုအထူးသဖြင့်အစ္စလမ်ဘာသာကိုးကွယ်သူနိုင်ငံသားတွေရဲ့စိတ်မလုံခြုံမှုကတော့ကြီးမားစွာဖြစ်ပေါ်ခဲ့ပါပြီ။ရခိုင်ပြည်နယ်ကစလိုက်တဲ့ဒီဘာသာရေးလူမျိုးရေးဆန်တဲ့ပြဿနာဟာမိထီလာရှမ်းပြည်နယ်လာရှိုးပဲခူးတိုင်းရန်ကုန်တိုင်းတွေမှာဖြစ်ပွားခဲ့ပြီးရက်ဆိုင်သွားရုံမကအခုမန္တလေးရှိမြို့တော်ကြီးမှာလည်းဖြစ်ပွားခဲ့ပြန်ပါပြီ။ဒီပြဿနာဘယ်လိုဖြစ်ရတာပါလဲ။ဒီပြဿနာနဲ့ပတ်သက်ပြီးသမရဦးသိန်းစိန်ကင်တယ်ဆောင်ရွက်နိုင်ပါရဲ့လားဆိုတာကုတ္တပဆွေးနွေးတင်ပြသွားပါမယ်
။လက်ရှိမန္တလေးမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုဟာအထူးအဆန်းဖြစ်စဉ်မျိုးတော့မဟုတ်ပါဘူး။ကြိုတင်မသိရှိမတားဆီးလို့မရတဲ့အဖြစ်ပြက်မျိုးလည်းမဟုတ်ပါဘူး။ဇလန်းကတော့ထုံးစံအတိုင်းမန္တလေး28လမ်းနဲ့28လမ်းတောင်းကနေလက်ဖက်ရည်ဆိုင်ပိုင်ရှင်အစ္စလမ်ဘာသာဝင်နှစ်ယောက်ပြင်မနာမျိုးရဲစခန်းမှာမဒိမ့်မှုနဲ့အမှုဖွင့်တိုင်ကြားခံရတယ်ဆိုတာကနေစပါတယ်။ဒါကတိုင်ကြားထားတဲ့အစ်စ်မှာပဲရှိသေးပြီးရက်တက်ဖွဲ့ကိုယ်တိုင်ကစုံစမ်းမေးမြန်းနေစေအခြေအနေပါ။ဆွဆွဲခံရသူတွေကိုလည်းဖမ်းနာစည်းတာမလုပ်ပါဘူး။ဒါပေမဲ့ပြဿနာကအဲ့လောက်နဲ့ရပ်မနေပါဘူး။ဒီတိုင်ကြားခံရမှုပြဿနာကိုအခြေပြုပြီးအစွန်းရောက်သူတချို့ဟာအင်တာနက်လူမှုကွန်ရက်စာမျက်နှာကနေတဆင့်တကယ်ကျူးလွန်ခဲ့တဲ့မှုကင်းကြီးဖြစ်တဲ့အောင်အမုန်းတရားပေါ်ပေါက်လာအောင်လှုံ့ဆော်မှုတွေဒရဆက်လုပ်ခဲ့ကြပါတယ်။ထင်ရှားတဲ့အမုန်းတရားဖြန့်ဖြူးသူတွေထဲမှာမတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီခေါင်းဆောင်ဦးနေမျိုးဝေမန္တလေးမပါတာအဖွဲ့ခေါင်းဆောင်အရှင်ဝီရသူနဲ့အခြားသူတွေပါဝင်ကြပါတယ်။ဒီအမုန်းတရားဖြန့်ဖြူးမှုအခြေခံကစပြီးမန္တလေး28လမ်းနဲ့28လမ်းတောင်းကလက်ဖက်ရည်ဆိုင်ပတ်ဝန်းကျင်မှာမငြိမ်မသက်ဖြစ်ပါတယ်။ဒါကိုရဲတပ်ဖွဲ့ကအခြေအနေကိုထိမ့်သိမ့်ဖို့စူးစမ်းတယ်လို့ဆိုပါတယ်။ဒါပေမဲ့ရဲတပ်ဖွဲ့ကအဲ့ဒီလိုထိမ့်သိမ့်နေတဲ့ကြားကဆော့ဆော့ကပြောခဲ့တယ်လို့လူသေးဆုံးထိခိုက်ဒဏ်ရာရသူရနေအိမ်အဆောက်အုံနဲ့ကားဆိုင်ကယ်တွေဖျက်ဆီးခံရတဲ့အထိဖြစ်ပွားခဲ့တာပါ။ဒီနေရာမှာမေးစရာတစ်ခုရှိပါတယ်။အခုလိုဘာသာချားကမရင်းကျင့်နေဆိုတဲ့အတိမပြုတ်နိုင်သေးတဲ့သတင်းကိုပြန်အောင်ဖြန့်တဆက်တည်းဘာသာချားအမုန်းတရားပြန့်နှံ့အောင်လုပ်နောက်ပိုင်းအကြမ်းဖက်မှုတွေဖြစ်ပွားဆိုတဲ့ဖော်မြူလာဆန်ဆန်လုပ်ရက်တမရဦးသိန်းစိန်အစိုးရကမသိမတားဆီးနိုင်ဘူးလားဆိုတဲ့မေးခွန်းဖြစ်ပါတယ်။တကယ်တော့ဒီပြဿနာကိုတမရဦးသိန်းစိန်နဲ့အစိုးရအဖွဲ့ပြီးခဲ့တဲ့နှစ်ကလေးကတီးခဲ့တာပါ
။တမရဦးသိန်းစိန်ရဲ့2013ဇူလိုင်နှစ်ရက်မိခွန်းကိုနည်းနည်းပြန်နားထောင်ကြည့်ရအောင်ပါတမရရဲ့မိခွန်းတနေရာမှာအဲ့ဒီချိန်ကမလေးရှားရောက်မြန်မာအလုသမားတချို့တိုက်ခိုက်ခံရတာနဲ့ဆက်ဆက်ပြီးခုလိုပြောဆိုထားပါတယ်ဒီဖြစ်ရပ်ကနေကျွန်တော်တို့အနေနဲ့သင်ခန်းစာအဖြစ်ရယူရမယ့်ကိစ္စကတော့နိုင်ငံတွင်းမှာမော်မြတ်တဲ့ကိုယ်ကွယ်ယုံကြည်မှုကိုခုတုံးလုပ်ပြီးလူတစုရဲ့အစွန်းရောက်လုပ်ရက်တွေမတူညီတဲ့ကိုယ်ကွယ်ယုံကြည်မှုတွေအကြားအမုန်းတရားတိုးပွားအောင်လှုံ့ဆော်မှုတွေကိုကျိုးစည်းပွားနဲ့ရှင်တဲ့နိုင်ငံရေးစည်းဝါးရေးအမျက်ထုတ်လှုပ်ဆောင်မှုတွေကြောင့်ပ ပေါ်ပေါက်ခဲ့တဲ့အကြမ်းဖက်လုပ်ရက်တွေဟာပြည်ပနိုင်ငံများမှာရောက်ရှိနေထိုင်ကြရတဲ့ကျွန်တော်တို့ရဲ့နိုင်ငံသားများကိုမလုံခြုံမှုတွေနဲ့စိုးရိမ်တော့ကတွေဖြစ်စေခဲ့တာပဲဖြစ်တယ်လို့ဆိုပါတယ်ပြောရရင်သမရဥသိန်းစိန်ဟာ ဟက်စ်ပီလိုခေါ်တဲ့အမုံတရားဖြန့်ပြူးမှုရဲ့အန္တရာယ်ကိုသိနေတဲ့သဘောတယောက်ပါတယ်ဆက်ပြီးပြောတာကကျွန်တော်တို့အနေနဲ့နိုင်ငံတွင်းမှာတစ်ဖက်နဲ့တစ်ဖက်ကြားအမုံတရားကြီးထွားအောင်လှုံ့ဆော်ဆောင်ရွက်မှုတွေကိုဥပဒေနဲ့အညီထိထိရောက်အရေးယူဆောင်ရွက်ဖို့နဲ့ထပ်မံပေါ်ပေါက်ခြင်းမရှိအောင်ကာကွယ်တားဆီးဖို့အရှိန်အဟုန်မြင့်ကြိုးပမ်းကြရမှာဖြစ်တယ်လို့ဆိုပါတယ်အခုဆိုသမရဥသ
မေခွန်းပြောပြီးတနည်းအကြာအခုဇူလိုင်3ရက်နေ့မှာနောက်ထပ်မေခွန်းတစ်ခုပြောခဲ့တယ်လို့မန္တလေးမှာအကြမ်းဖက်မှုကြီးတစ်ခုကလည်းတိုက်တိုက်ဆိုင်ဆိုင်ပြန်ဖြစ်လာတာကြုံရပါတယ်။သမရဦးသိန်းစိန်ပြောတာကပြုပြင်ပြောင်းလဲရေးအောင်မြင်နိုင်ဖို့အတွက်တိုင်းပြည်အတွင်းမှာရှိတဲ့ပြည်သူများအကြားမှာမုန်းတိမှုများဖြစ်ပွားစေမဲ့ပြုမှုပြောဆိုရေးသားမှုများနဲ့လှုံ့ဆော်မှုများကိုရှောင်ရှားကြဖို့တိုက်တွန်းအပ်ပါတယ်။နိုင်ငံသားအချင်းချင်းတိုင်းရင်းသားအချင်းချင်းအမုန်းတရားတွေကြောင့်စီးလုံးညီညွတ်မှုပြတ်ပြားပြီးပြည်သူတွေဒုက္ခမျိုးစုံတွေ့ကြုံနေကြရတာကိုကမ္ဘာဖြစ်စဉ်ဖြစ်ရများကသက်တည်ပြနေပါတယ်။ဒါကြောင့်နိုင်ငံသားများအကြားအမုန်းတရားများပွားစီမဲ့အပြုအမူအပြောဆိုအရေးအသားများကိုကျွန်တော်တို့လူအဖွဲ့အစည်းအနေနဲ့ရှုံချပြစ်တင်စန့်ကျင်ရမှာလေဖြစ်ပါတယ်လို့ဆိုပါတယ
်။ဓမ္မရဦးသိန်းစိန်ပြောတာရှင်းပါတယ်။လွန်ခဲ့တဲ့တစ်နှစ်ကအမုန်းတရားဖြန့်ဖြူးနေသူတွေကိုအရေးယူမယ်ပြောခဲ့ပေမဲ့အခုတစ်နှစ်ပြည့်တဲ့အချိန်မှာတော့သူတို့အစိုးရအာဏာပိုင်တွေအနေနဲ့ဘာတာဝန်မှယူတော့မှာမဟုတ်ပဲလူအဖွဲ့အစည်းကသာရှုံချပြစ်တင်စန့်ကျင်ကြပါဆိုပြီးပြည်သူတွေလက်ထက်ပြန်ထိုးထည့်သွားခဲ့တာပါ။ဒီပေကတော့ဒီပြဿနာကိုကင်တွယ်အေးအေးယူနိုင်တဲ့စစ်တပ်ကချုပ်ကင်ထားတဲ့ပြည်ထရေးဝန်ကြီးဌာနကိုသမရဦးသိန်းစိန်ညွှန်ကြားလို့မရဘူးဆိုတဲ့သဘောဖြစ်ပါတယ်။ပြောရရင်နိုင်ငံအကြီးအကဲအထွတ်ထိပ်လို့ခေါ်ဝေါ်သမုတ်နေကြတဲ့သမရဦးသိန်းစိန်ရဲ့မိခွန်းကိုကြည့်ရင်သူ့အစိုးရလက်ထက်ဖြစ်ပွားခဲ့တဲ့ဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဘာမှအေးအေးယူနိုင်တာမရှိသလိုလုံနိုင်စွမ်းမရှိတာလည်းပေါ်လွင်နေပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
စီတူအောင်မြင်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့တက်ကြီးစကားအစီအစဉ်ပါရှင်ဒေါသစိတ်ကိုထိမ့်သိမ့်ပုံနဲ့ပတ်သက်ပြီးတော့ဆရာဦးဝင်းဖေကသူ့အတွေ့အကြုံကိုတင်ဆက်ထားပါတယ်ရှင
်တော်တော်ရှင်မြတ်မြန်ဝင်းဖင်ငယ်ရွယ်စဉ်အသက်20ဝန်းကျင်လောက်ဘာကိုပဲဖြစ်ဖြစ်ကန့်နှံတိုက်တတ်တဲ့အချိန်ပေါ့ဗျာမန္တလေးမြောက်ပြင်တနေရာမှာဖြစ်ပါတယ်ဝင်းဖင်သွားသွားပြီးလေပတ်လေးရှိတဲ့ဦးလေးစိန်တို့ဦးလေးဘတ်ကျွဲတို့စီမှာကြုံခဲ့ရတဲ့အဖြစ်အပျက်ကလေးပါဦးဘတ်ကျွဲနဲ့ဦးလေးစိန်တို့ဟာခြံချင်းကပ်ရဲ့နေကြသူတွေပါဝင်းဖင်ရောက်သွားချိန်မှာဦးလေးစိန်နဲ့သူ့ဇနီးကြီးတော်မြတို့ဘာအတွက်မှန်တိတိကျကျမသိရပဲခြံထဲမှာရံဖြစ်နေကြပါလေဦးလေးစိန်ဟာဘလောက်များဒေါသကြီးနေပါသလဲဆိုရင်ရုတ်တရက်အုတ်ခဲထက်ပိုင်းကျိုးတစ်ခုကိုကောက်ပြီးတော့ကြီးတော်မြကိုလှမ်းထုလိုက်ပါလေကြီးတော်မြကလည်းတစ်ဖက်လှဲ့နေတုံးဆိုတော့မမြင်လိုက်ပါဘူးဒါပေမဲ့ဦးလေးစိန်ဟာလက်ဆာမကောင်းတဲ့သူဖြစ်တဲ့အတွက်ကြီးတော်မြရဲ့ခေါင်းဘေးကနှစ်ပေလောက်လွဲသွားပါလေဒါပေမဲ့အုတ်ခဲပိုင်းဟာခြံစည်းရိုးကိုကြော်ပြီးတော့ဦးလေးဘတ်ကျွဲခြံထဲရောက်သွားပါလေဦးလေးဘတ်ကျွဲကိုယ်တိုင်တကူတကအိုးပြောင်ပြုစုနေတဲ့နှင်းစီပန်းကိုအသစ်ကလေးကိုသွားမှန်ပါလေဦးလေးဘတ်ကျွဲလက်ကချပြီးစနောက်တလန်းဆုပ်လိုက်ချိန်မှာဖြစ်သွားတာမို့ကန်ကောင်းသွားပါလေနှင်းစီပန်းကိုအသစ်ကလေးကွဲကြည့်သွားပါလေချက်ချင်းပဲဦးလေးစိန်နဲ့ဦးလေးဘတ်ကျွဲတို့ခြံစည်းရိုးတစ်ဖက်တစ်ချက်စီကနေရပ်ပြီးတော့မျက်နှာရှင်းဆိုင်ကြပါလေဦးလေးဘတ်ကျွဲကကွဲကြည်သွားတဲ့နှင်းစီပန်းကိုအသစ်ကလေးပဲကိုလက်ညှိုးထိုးပြပါလေဦးလေးစိန်ကဘာမှပြောမနေပဲဦးလေးဘတ်ကျွဲကိုလက်အုပ်ချီပြလိုက်ပါလေပြီးတော့မှသူ့ခြံထဲကရွယ်တူဆိုင်တူပန်းကိုအသစ်တစ်လုံးကိုပြေးယူပြီးတော့ဦးလေးဘတ်ကျွဲခြံဘက်အပြေးလေးကူးသွားပါလေ ပြီးတော့မှကွဲကြီသွားတဲ့နှင်းစီအိုးကလေးကိုသူယူလာတဲ့ပန်းအိုးအစ်စ်ကလေးတွေပြောင်းထည့်ပေးလိုက်ပါတယ်အဲ့လိုလုတ်ကင်ပေးနေတဲ့နေရာမှာပြာပြာသလဲမသတ်မရလုံးဝမရှိပါဘူးစိတ်ရှည်လက်ရှည်စေရနာအပြည့်တာဝန်သိမှုတာဝန်ကျေမှုအပြည့်နဲ့ဖြစ်ပါတယ်ဝင်းဘေအလွန်မင်းအောင်အောင်မိတာကဦးလေးစိန်ဟာစောစောကလေးကတည်းကသူ့ဇနီးကြီးတော်မြနဲ့ရံဖြစ်ပြီးတော့အလွန်မင်းဒေါသထွက်နေတဲ့အရေးအယောင်တွေလုံးဝနှီးပါပျောက်ကွယ်နေခြင်းပဲဖြစ်ပါတယ်ပန်းအိုးအစ်စ်နဲ့ပြန်ပြီးတော့ကြာကြာနာနာဖြစ်အောင်လုပ်ပေးရတဲ့အချိန်ဟာမြန်နေဆိုတာတောင်နိုင်ဝဲလောက်ကြာပါလေအလုံးပြီးသွားတော့ဦးလေးဘတ်ကျွဲနဲ့ဦးလေးစိန်တို့ဘိုးဆန်းဆန်းလက်ဆွဲနှုတ်ဆက်ပြီးအလုံးကြေအေးသွားကြပါလေဒါပေမဲ့ဦးလေးစိန်ဟာဦးလေးဘတ်ကျွဲရဲ့ခြံဝကထွက်လိုက်တာနဲ့တပြိုင်နက်စောစောကကြီးတော်မြအဖို့ထားခဲ့တဲ့ဒေါသတွေသီးသီးသာသာကြီးပြန်ထွက်လာတာကိုတွေ့ရပါတယ်ဒေါသကြီးနဲ့တက်ခေါက်ရင်းလမ်းဘေးကဒုတ်တစ်ချောင်းဆွဲကောက်လာပြန်ပါလေဒါပေမဲ့ကြီးတော်မြကသူတစ်ဖက်ချံမှပန်းအိုးပြန်ပြင်ပေးနေစဉ်ကတည်းကမန္တလေးဈေးကျူတဲ့ကိုကိစ္စရှိလို့ဆိုပြီးထွက်သွားပြီဖြစ်ပါတယ်ဒီတော့လေဦးလေးစိန်ဟာကောက်လာတဲ့ဒုတ်ကိုပြစ်ချပြီးတော့စောစောကဘာမှမဖြစ်ခဲ့သလိုအကျန်းအိုးထိုင်တော့နေပြန်ပါလေပြီးတော့မှဘေးကထိုင်ပြီးအံဩနေတဲ့ဝင်းဖေကိုအဲ့ဒါပဲဖိုးညူကဒေါသထွက်တယ်ဆိုပေမဲ့ထွက်เสียရှိတဲ့ချိန်ထွက်ရက်เสียရှိတဲ့ချိန်ရက်ခဏနာထာရနာနောက်ပြီးတော့မှပြန်ပြီးဖြစ်เสียရှိတာဖြစ်အဲ့ဒီလိုထိမ့်သိမ့်နှိုင်စွမ်းရှိရမဲအကွာလို့အာရပါရဆုံးမစကားပြောပါတယ်ဒီတော့ဝင်းဖေနဲ့ဦးလေးစိန်ဆိုတာကလေသိရင်းနေကြတယ်မို့လားဒါနဲ့ဦးလေးစိန်ရဲ့အစကတည်းကဒေါသမထွက်အောင်ထိမ့်လိုက်နိုင်ရင်ပုံမကောင်းပြီဘူးလားလို့မေးလိုက်မိပါတယ်ဦးလေးစိန်ကစောစောကပြစ်ချထားတဲ့ဒုတ်ကိုကောက်ပြီးတော့လိုက်ရိုက်လို့ဝင်းပေတချိုးတည်းပြေးကြရဘူးပါတယ်ခမညာဆက်လက်တင်ပြပါမယ်ကြားမှချမ်းသာကြပါစေကျွန်တော်ဝင်းပေပ
ါဆရာဝင်းဖေရဲ့တကြီးစကားအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ VO ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့ချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဦးဆောင်မိုးဝေကကြေညာပေးပါမယ်ရှင
်။ပါလက်စတိုင်းစေဂျော်တဲ့လူငယ်တယောက်ကိုဖမ်းဆီးပြီးတော့မိရှုတပ်ဖြတ်ရမှာပါဝင်တယ်လို့မသိငါသူဂျူးလူမျိုး6ယောက်ကိုအစ္စရေးရဲတပ်ဖွဲ့ကဖမ်းဆီးထားပါတယ်။ဖမ်းဆီးထားသူတွေဟာအသက်16နှစ်အရွယ်မိုဟာမက်အဘူခါဒီယာကိုတပ်ဖြတ်ခဲ့သူတွေလို့တန်တရားရှိထားသူဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်သူတို့ဟာအစွန်းရောက်ဂျူးအုပ်စုဝင်တွေဖြစ်ပြီးတော့အမျိုးသားရေးစိတ်ဓာတ်နဲ့အမှုကိုကျူးလွန်ခဲ့တဲ့ပုံစံရှိတယ်လို့ပြောပါတယ်ကင်ညာနိုင်ငံကကမ်းခြေမြို့နှစ်ခုကိုအယ်ခိုက်ဒါအကြမ်းဖက်ဖွဲ့နဲ့ဆွတ်နေမှုရှိတဲ့ဆိုမာလီယာအခြေစိုက်အယ်ရှာဘတ်စစ်သွေးကြွအဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ22ယောက်သေဆုံးသွားပါတယ်တာနာရီဗာခရိုင်အတွင်းမှာရှိတဲ့ဘာဘာဒေသမှာလူကိုဦးတည်ဆုံပြီးတော့လာမှုခရိုင်အတွင်းမှာဟင်ဒူကုံသွေးရေးစင်တာမှာလူ၄ဦးတည်ဆုံသွားတယ်လို့ကင်ညာရဲတပ်ဖွဲ့ကပြောပါတယ်။ယူဂန္ဒါနိုင်ငံမှာအစိုးရတပ်ဖွဲ့တွေနဲ့လူမျိုးစုတွေစစ်သွေးကြွတွေကြားတိုက်ပွဲတွေဖြစ်ပွားပြီးတော့စစ်သွေးကြွတနတ်သမားအယောက်40တည်ဆုံသွားတယ်လို့ယူဂန္ဒါစစ်တပ်ကပြောပါတယ်။တိုက်ပွဲတွေကကွန်ဂိုနယ်စပ်ဒေသမှာဖြစ်ပွားတာပါ။စစ်သွေးကြွတွေဟာယူဂန္ဒါနိုင်ငံရဲ့မြို့တော်၃ခုမှာရှိတဲ့ရဲစခန်းတွေစစ်ဗားဒတ်တွေကိုဝင်ရောက်တိုက်ခိုက်ထားတယ်လို့ဆိုပါတယ်။
သတင်းချင်းချုပ်ကိုဥဆမိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးတော့ engineer ကတော့ Dave Magnet ဖြစ်ပါတယ်ကျမတော့နန္နာချက်ပါရှင် VO American တန်မနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VO ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VO ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.